ီရတ်မြောက်ပိုင်းကတောင်တန်းတွေပေါ်မှာအစ္စလာမစ်သဘုံတွေရဲ့တိုက်ခိုက်မှုကြောင့်ပိတ်မိနေကြတဲ့ထောင်နဲ့ချီတဲ့ယာဇဒီမျိုးနွယ်စုတွေနဲ့အခြားဘာသာရေးလူနည်းစုတွေကိုကယ်ဆယ်ဖို့နိုင်ငံတကာကနေပြီးတော့စီစဉ်ဆောင်ရွက်နေပြီဆိုပြီးဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုပါတယ်။အီရတ်မှာရှိတဲ့ဒီစန်ဂျာတောင်တန်းနေရာတွေမှာလူသားချင်းစာနာအကူအညီပေးရေးကိစ္စတွေအတွက်အကြံပေးတွေနဲ့ဆွေးနွေးညှိနှိုင်းနိုင်ဖို့အတွက်မစ္စတာကင်မရွန်ဟာပေါ်တူဂီကိုသွားနေတဲ့သူ့ရဲ့အားလည်းရဲ့ခီးစဉ်ကနေရုတ်ချီးဆိုသလိုလန်ဒန်ကိုဘူဒုံးနေကနေပြီးတော့ပြန်ရောက်လာတာပါ။ဤရနိုင်ငံကိုဆေးအရကျူးကျော်ဖို့ဆိုပြီးတော့ဗြိတိန်လွှတ်တော်မှချူရဲ့တောင်းဆိုမှုကိုတော့မစ္စတာကင်မရွန်ကပယ်ချပါတယ်။ဒါပေမဲ့လို့လည်းဒီကယ်ဆယ်ရေးအစီအစဉ်တွေဆောင်ရွက်တဲ့နေရာမှာဗြိတိန်အနေနဲ့အခန့်ကဏ္ဍတရက်ကနေပြီးတော့ရှိသွားမယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့အဲ့ဒီဒေသမှာရှိတဲ့ဒုက္ခသည်တွေအတွက်ရေတွေအစာတွေကိုလေကြောင်းကနေပြီးတော့အကူအညီပေးနေပါတယ်။အဲ့ဒီမှာအလွန်အမင်းအပူတန်ကြောင့်လည်းဒုက္ခသည်အချို့သေဆုံးမှုတွေရှိနေပါတယ်ခင်ဗျာ။